မြန်မာအပါအဝင်18နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်စိုးစိုးဝါဝါချိုးဖောက်တဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေဖြစ်တယ်လို့အမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကမေလ1ရက်ထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။မြန်မာမှာအာဏာသိမ်းပြီးနောက်ပိုင်းလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်ကျဆင်းလာတဲ့အခြေအနေကိုပေးပို့ထားတဲ့သတင်းကိုအခြေခံပြီးမိုက်တန့်စင်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်အောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF က2024ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာဟာ2023ခုနှစ်အတွင်းကအဖြစ်ပျက်တွေကိုမှတ်တမ်းရယူထုတ်ပြန်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါဟာ IRFA နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေပြဋ္ဌာန်းခြင်း25နှစ်မြောက်အစီရင်ခံစာလည်းဖြစ်ပါတယ်။နှစ်ပတ်လည်အစီအစဉ်ခန်းစာထဲမှာစူးစူးရွရွမိမောင်းထိုးပြထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတာပါမြန်မာနဲ့နိုင်ငံ18ခုကဘာသာရေးလွတ်လပ်ခွင့်အခြေအနေကပိုဆိုးရွားလာတဲ့အပေါ်မှာ USCIRF အနေနဲ့စိတ်နှလုံးထိခိုက်ရတယ်ဆိုပြီးအစီအစဉ်ခန်းစာမှာဖော်ပြထားပါတယ်မြန်မာအာဖဂန်နစ္စတန်အာဇာဘိုင်ဇန်တရုတ်ကျူဘာအရီထရီးယားအိန္ဒိယအီရန်နီဂရာဂွာနိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ဒီအာရေဗျာတာဂျီကစ္စတန်တာကမနစ္စတန်ဗီယက်နမ်တို့ဟာဘာသာရေးလွတ်လပ်ခွင့်စိုးစိုးရွားရွားချိုးဖောက်တဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတာဖြစ်ပါလိမ့်ဒီနိုင်ငံတွေရဲ့အစိုးရတွေအနေနဲ့ဘာသာရေးလူနည်းစုတွေသူတို့ရဲ့ဝိပုကိုးကွယ်ရာနေရာတွေကိုတိုက်ခိုက်တာတွေလူနည်းစုအသိုက်အဝန်းကိုအကြမ်းဖက်တိုက်ခိုက်တာတွေနဲ့လူနည်းစုဘာသာဝင်တွေကိုထောင်ဒဏ်တွေချမှတ်တာတွေကြောင့်အခုလိုသတ်မှတ်ခံရတာဖြစ်တဲ့ဆိုပြီးစီရင်ခံစာမှာဖော်ပြထားပါလိမ့်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူနည်းစုဘာသာဝင်တွေရဲ့ကိုယ်ခွင့်ယုံကြည်ခွင့်ပိုင်းမှာဘလောက်အထိထိခိုက်ကြဆင်းနေပါလဲ။စစ်ပွဲကာလအတွင်းလွတ်လပ်စွာကိုယ်ခွင့်ခွင့်နဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတစ်ပါးကအခုလိုမိန့်ကြားသွားပါသည်
။ဒီတိုက်ခိုက်ရေးကတော့ဖြစ်စီမှုတွေတော်တော်ရှုံရှုံများပါတယ်။ပြီးအခုဘုံဘောတော့မှအခုနေဆရာတော့တော်တော်လေးလို့ပြောမှာတော့နေဆရာမရှိတဲ့အထိတော့ပေါ့နော်အဲလိုမိုးဒီလိုပဲခိတခိတနေရတဲ့အမျိုးလောက်ပဲအဲလိုပေါ့နော်တကယ်တမ်းဒီလိုကြည့်မယ်ဆိုရင်တော့တော်တော်လေးဟိုထိခိုက်တယ်လို့ပြောရမှာပဲနော်အခုမြင်တဲ့အတိုင်းပဲနေရာတိုင်းမှာပဲဖြစ်နေကြတာပဲလေဗုဒ္ဓဘာသာပဲထိခိုက်နေတာဆိုတော့လေဇင်အင်းဦးဇင်အပဲအခုကြည့်ပြီးတော့တော်တော်နေရာတိုင်းမှာဗုဒ္ဓဘာသာကျောင်းတွေတော်တော်လေးကိုအဲ့ခရစ်ယာန်ကျောင်းတွေရောအကုန်လုံးပေါ့နော်အဲဦးစင်းအမြင်တလောက်တော့တော်တော်လေးရှုံရှုံများတာပေါ့ပေါ့နော်အဲ့လိုတော်တော်ဝန်းနေဆရာကောင်းတော်ဖြစ်အောင်အဲ့လိုပေါ့
လက်ရှိစစ်တပ်ကအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာကိုယ်ခွင့်ယုံကြည်မှုအများဆုံးဖြစ်တဲ့ဗုဒ္ဓဘာသာအများစုအပါအဝင်စစ်တပ်ကိုဆန့်ကျင်တဲ့ဘာသာရေးအတိုင်းအဝန်းအလုံးကိုဖမ်းဆီးပြီးတော့ထောင်ချတာစစ်တပ်ရဲ့လေကြောင်းအပါအဝင်ထိုးစစ်တွေကြောင့်ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးကျောင်းတွေတင်မကပေးတခြားဘာသာကြားတွေရဲ့ဘာသာရေးအဆောက်အုံတော်တော်များများဖျက်ဆီးခံရတာတွေနဲ့လေကျောင်းရည်ဆိုပြီးပြီးခဲ့တဲ့ဖေဖော်ဝါရီလရှိနေတုန်းက2 years after the coup religious freedom in a contested Burma ကောင်းစင်နဲ့ American ရဲ့နိုင်ငံဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကပြုလုပ်တဲ့ကြားနာပွဲမှာတန်တမန်ဟောင်းလေးဖြစ် American ငြိမ်းချမ်းရေး Institute ကအကြီးတန်းအကြံပေးလေးဖြစ်တဲ့ Priscilla Club ကထောက်ပြပြောဆိုထားခဲ့ပါတယ်အပီပီဆိုင်ရာဥပဒေပညာရှင်များကော်မရှင် International Council of Jurists ICJ ကပြီးခဲ့တဲ့ဇွန်လထုတ်ပြန်ချက်အရအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီကနေ2023ခုနှစ်ဧပြီလကြားချင်းကချင်းကရင်ကရင်နီမွန်ရခိုင်ရှမ်းနဲ့ပဲခူးမကွေးမန္တလေးစကိုင်းတိုင်းတိုင်းရန်ကုန်စတဲ့တိုင်းဒေသတွေမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေအတွင်မှာထိခိုက်ပျက်စီးခဲ့ရတဲ့ဘာသာရေးအဆောက်အုံအခု190ကျော်ရှိတဲ့အကြောင်းဖော်ပြထားပါလိမ့်2023ခုနှစ်နှစ်လည်ကနေအခုအချိန်ထိစစ်ပောင်ဆက်လက်ပြီးတော့ကျေပြန့်လာတာကြောင့်လက်ရှိမှာဒီထက်ပိုများလာနိုင်ပွဲလေးရှိတာပါဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေအပါအဝင်ဘာသာရေးအဆောက်အုံတွေမိရှုဖြည့်ဆည်းခင်ရတာဘာသာရေးအဆောက်အုံတွေကိုစစ်အခြေစိုက်စခန်းတွေထိန်းသိမ်းရေးစခန်းတွေအဖြစ်အသုံးချခင်ရတာတွေပါရှိတယ်ဆိုပြီးတော့ ICJ ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်အစ္စလာမစ်ဘာသာဝင်ရိုဟင်ဂျာအရေးလှုပ်ရှားနေသူတယောက်ကတော့အစ္စလာမ်ဘာသာဝင်တွေရဲ့ကိုယ်ခွင့်ယုံကြည်မှုအခြေအနေနဲ့ဘာသာရေးလွတ်လပ်ခွင့်ပေါ်မှာအခုလိုသုံးသပ်ပြောဆိုနေပါတယ်
။ဘူအာနာသိမ်းပြီးနောက်ပိုင်းကလည်းတကယ်ကြောင်းလဲမှုတစ်ခုတော့ရှိတယ်ဘာသာရေးလွတ်လပ်ခွင့်ပေါ့။အဲ့ဒီကြောင်းလဲမှုကယာယီဆိုပြီးတော့ကျွန်တော်တို့မှတ်ယူခံယူထားတဲ့သဘောရှိတယ်။ဘယ်လိုယာယီဆိုတဲ့သဘောလဲဆိုတော့လိုအပ်တဲ့အချိန်မှာပဲအဲလွတ်လပ်ခွင့်ကိုအကိုက်တန်းနဲ့ပေးပြီးတော့မလိုအပ်တဲ့အချိန်မှာတည်တန်းခံပြင်းမှုရှိမယ်မဟုတ်ဘူးဆိုတာကျွန်တော်တို့တတိတကျတော့ယုံကြည်တယ်။ဒါတွေကအရင်လဲဒီလိုမျိုးတကယ်တကယ်ကြတာအနည်းနည်းခက်ခါကြီး တကယ်ဖြစ်တဲ့အချိန်မှာကျတော့ဘာမှအကောက်ွေးမရှိဘဲနဲ့လွတ်လပ်ခွင့်အောင်ဟိုကြီးကြီးတတကြီးပြိပင်တာကတော့ကျွန်တော်တို့ဟိုလူလက်တွေ့ပေါ့နော်အတိရှိခံစားခဲ့ရတာလည်းရှိတယ်အဲ့ဒါကြောင့်အခုအနေထားက2022ခုနောက်ပိုင်းကလွတ်လပ်ခွင့်ရတော့အတိုင်းအတာတစ်ခုတော့ပေးထားတယ်ဒါပေမဲ့ဒီအတိုင်းအတာတစ်ခုကတော့ရေးရှိခံခဲ့မှုကတော့ကျွန်တော်တို့သိမယုံဘူးလွတ်လပ်ခွင့်ရတော့ပြောတာပြောကြီးတကယ်နိမ့်ကကတော့နိတာရရှိချက်တော့မရှိဘူးဆိုတာကတော့ဒီစားတင်နေချက်ချက်တွေ့ရတာကိုပြောလို့ရတယ
်။ဘာသာရေးကောင်းဆောင်တွေဖန်ဆီးထိမ့်သိမ်းခံရတာအသက်ခံရတာတွေလည်းပုံများလာသလိုစစ်အုပ်ချုပ်ရေးအောက်မှာလူနေစုဘာသာဝင်တွေဖိနှိပ်ခံရတဲ့အခြေအနေစိုးရိမ်စရာဖြစ်လာတဲ့အကြောင်းနိုင်ငံတကာစီရင်ခံစာတွေကထောက်ပြမှုတွေရှိနေပါလေ။အာဏာသိမ်းမှုနောက်ပိုင်းကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းခံရမှုတွေလက်နက်ကြီးထိမှန်တာဒါမှမဟုတ်လေလေကြောင်းတိုက်ခိုက်မှုတွေကြောင့်တည်ဆုံရတဲ့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအပါအဝင်ဘာသာရေးကောင်းဆောင်ရေးအတွက်ကအယောက်50ထက်မနည်းရှိနေပါလေ။ဒီလိုပြစ်ခတ်မှုတွေကိုစစ်တပ်တစ်ခုတည်းကကျူးလွန်တာမဟုတ်ဘဲနဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထူးဆစ်စင်မှုတွေမှာပါတည်ဆုံသူတွေပါဝင်နေတယ်ဆိုပြီးနိုင်ငံတကာကထောက်ပြမှုတွေရှိနေပါတယ်။ကချင်နှင့်ချင်းခရီးရဲ့အဖွဲ့ချုပ် KPC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်ကိုလည်းမတရားအသင်ဆက်သွယ်မှုဥပဒေပုံမှဆက်ခွန်မြင့်ဆောင်တဲ့အပါဝင်ပုံမှ၃ခုနဲ့တရားစွဲခံထားရတာဖြစ်ပြီးတော့ထောင်နဲ့၆နှစ်ပြည်တယ်ချမှတ်ခံထားရတာကနေပြီးခဲ့တဲ့လတုန်းကလူငယ်နဲ့ပြန်လွတ်လာခဲ့ပေမဲ့စစ်ကောင်စီကချက်ချင်းဆိုလိုပြန်ပြီးတော့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့တာကလက်တလောထင်ရှားတဲ့တာဒကတစ်ခုဖြစ်နေပါလေ။ကရီးယံဘာသာရေးကောင်စာတယောက်ကတော့လက်ရှိလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုအခြေအနေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါလေ
။ကျွန်တော်ဘုဒ္ဓဘာသာရေးကခရီးယံမှာဒီချာဟိနူမီစမဘာသာရေးဝတ်ကြည့်။လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်မပြောနဲ့။ဘုရားသောကြောင့်တော့မှာကောင်းကောင်းလုပ်လို့မရဘူးလေ။ကျွန်တော်ရည်ပြမှုပါမှုဆိုသူကဘာရည်ပြလို့ဘာမှလည်းရည်ပြမှု။ဘာသာပြရဆိုတော့လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ဖြစ်ပြီးတော့ရှိကြတာပဲလေ။အဲလွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ရှိတဲ့ကြားထဲမှာမှာမစကြောင်းထိုးတယ်ငါဝင်ပြီးတော့မှုနောက်တယ်ရွာတွေကိုမိရှုတယ်အိမ်တွေကိုမိရှုတဲ့အပြင်ကခရီးဘာသာရဲ့အထွတ်မြတ်ဖြစ်တဲ့ဖျားကြောင်းကစားမိရှုသွားဆိုကျွန်တော်ဘာပြောလို့ပြောမှာပြောပြတဲ့စကားကိုမရှိတော့ဘူး
စစ်ကောင်စီကတော့အခုလိုပြောဆိုမှုတွေကိုအမဲလိုလိုပယ်ချတဲ့ရှိပြီးလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ကိုပိတ်ပင်ကန့်သက်ထားတာမရှိဘူးဆိုပြီးပြောဆိုနေရှိပါတယ်ရှင်